Welcome to the Voice of America in Burmese.
Mingla nya jama shin. American ပြည်အောင်စုမြို့တော် Washington DC ကနေပြီး American တန်ရ2016ခုနှစ် March 30ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ7 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနှစ်လောက်နဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါမြန်မာသမရသည့်ဦးထင်ကျော်နဲ့အစိုးရအဖွဲ့ဝင်တွေဒီကနေ့မှာပဲဂတိသစ္စာပြုပြီးသွားကြပါပြီ Brussels မြို့တော်တက်ခိုက်ခံရမှုမှာတည်ဆုံသူအရေတွေဟာ32ယောက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်မြောက်ကိုရီးယားနျူကလ িয়ার ရေး American ဂျပန်တောင်ကိုရီးယား၃ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲကြာတာပရီးနေ့ Washington မှာလုပ်ပါမယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံရဲ့သမိုင်းဝင်နှစ်တနည်းဖြစ်တဲ့ဒီကနေ့ညနေမှာနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လည်းဆောင်ရွက်ရမယ်တာဝန်ရှိပါတ
ယ်မြန်မာနိုင်ငံတော်သမ္မတသစ်ဦးထင်ကျော်ပြောကြားခဲ့တာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူသမ္မတသစ်ဦးထင်ကျော်ရဲ့ဒီကနေ့ပြောကြားခဲ့တဲ့မိကွန်းပေါ်လွှတ်တော်အမတ်တွေနဲ့ပြည်သူတို့ချို့ရဲ့အမြင်သဘောထားတွေအပြင်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်သဘောထားကိုလည်းကြားရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်နိုင်ငံတော်သမ္မတပြည်ရွေးချယ်ခံထားရတဲ့ဦးထင်ကျော်အပါအဝင်ဒုတိယသမ္မတ2ဦးနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဒီကနေ့ပြည်ထောင်စုလွှတ်တော်နာရီကရှေ့မှာဂတိသစ္စာပြုကြပါတယ်ကလေးသစ္စာပြုပြီးတဲ့နောက်သမရဦးထင်ကျော်ကပြည်တော်စုလွှတ်တော်မှာသူ့ရဲ့ပထမဆုံးမိန့်ခွန်းကိုပြောပါတယ်။အစိုးရတည်အနေနဲ့အမျိုးသားရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်တော်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုပေါ်ပေါက်ရေးနဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်အတန်းတိုးတက်မြင့်မားရေးတို့ကိုအကောင့်ထဲပေါ်ဆောင်သွားမယ်လို့သမရဦးထင်ကျော်ကပြောပါတယ်။ပြည်တော်စုအစိုးရအဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်တွေစံဓာတွေပြည့်ဝစေဖို့မမိတ်မတုံကြိုးပမ်းဆောင်ရွက်သွားပါမယ်လို့လည်းသမရဦးထင်ကျော်ကအကတိပြုပြောသွားပါတယ်။ပြည်တော်စုလွှတ်တော်မှာသမ္မတအဖြစ်ဂတိသစ္စာပြုပြီးတဲ့နောက်မနက်7နာရီခွဲမှာတော့နိုင်ငံတော်သမ္မတအိမ်တော်တန်တမန်ဆောင်ဧကမ်းမှာသမ္မတဦးသိန်းစိန်ကသမ္မတဦးထင်ကျော်ထံနိုင်ငံတော်သမ္မတရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုလွှဲပြောင်းပေးရတဲ့ကြေညာချက်ကိုပေးရပါတယ်။ဒါအပြင်သမ္မတရဲ့အဆောင်အယောင်ရွှေစလွဲကိုလည်းပေးရပါတယ်။ဒီကနေ့ညဘက်မှာတော့သမ္မတအိမ်တော်မှာသမ္မတတာဝန်လွှဲပြောင်းခြင်းအထိမ့်မဲ့ညစာစာပွဲကျင်းပမှာပါ။သမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ဧပြီလ1ရက်နေ့မှာစပြီးအစိုးရအဖွဲ့လုပ်ငန်းတာဝန်တွေကိုထမ်းဆောင်ကြမှာပါ။ဒါအပြင်နှစ်ပေါင်း90ကျော်တွင်စစ်တပ်နောက်ခံမရှိတဲ့အရာသားတို့ပထမဆုံးအကြိမ်သမရဖြစ်လာတဲ့မြန်မာနိုင်ငံရဲ့တမိုင်းဝင်အချိုးအကွေ့တစ်ခုဖြစ်ပါတယ်။အခြေခံဥပဒေရဲ့ကန့်သတ်ချက်ကြောင့်သမရအဖြစ်ရွေးချယ်ခံခွင့်မရတဲ့ဒေါ်ဆန်းစုကြည်ကတော့အစိုးရအဖွဲ့အစ်မှနိုင်ငံခြားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာန၄ခုကိုတာဝန်ယူဆောင်ရွက်ဖို့ရှိပါတယ်။
ဘယ်ဂျီယံနိုင်ငံကလေရင်ကွင်းနဲ့မိရထားဘူရာယုံဘုံခွဲတိုက်ခိုက်မှုအတွင်သေဆုံးသွားသူစုစုပေါင်းကိုဘယ်ဂျီယံအစိုးရက32ယောက်ဆိုပြီးတော့အရေးအတွက် short ပြင်ဆင်ထုတ်ပြန်လိုက်ပါတယ်။သေဆုံးသူစီးရင်ထဲမှာဘုံခွဲသူ3ယောက်ကိုဖယ်ပြီးပြင်ဆင်ထုတ်ပြန်လိုက်တာပါ။အစပိုင်းမှာတော့သေဆုံးသူပေါင်း35ယောက်ဆိုပြီးတော့အရာရှိတွေကစီးရင်ထုတ်ပြန်ခဲ့တာပါ။နှစ်နိုင်ငံသားခံယူထားတဲ့လူ3ယောက်ကိုနှစ်ကြိမ်ရေတွက်မိတာကြောင့်စီးရင်မသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကဘုံနှလုံးတစ်ပြိုင်တည်းပေါက်ကွဲခဲ့ရမှာတည်ဆုံသွားသူတွေဟာဘယ်ဂျီယံနိုင်ငံသား18ယောက်နဲ့နိုင်ငံခြားသား15ယောက်ဖြစ်တယ်လို့ဘယ်ဂျီယံအစိုးရရှင်းလင်းရုံးပြောခွင့်ရအမျိုးသမီးအညာဗန်ဝဲမတ်ချ်ကပြောပါရယ်လူ60ထက်မနည်းစီးုံတက်ကုသခံရဆဲဖြစ်ပြီးလူ40ကျော်အရေးပေါ်ကုသမှုခံရတယ်လို့လည်းအာဏာပိုင်တွေကပြောပါရယ်ရှင်
RS အစိုးရအဖွဲ့ကိုချေမှုန်းမှုလို့လဲဆိုတာ Republican Party ကိုစားပြုတမရလောင်းဖြစ်ဖို့ကြိုးစားနေသူ3ဦးကြားအင်္ဂါနေ့ကျစကားစစ်တိုးပွဲအတွင်းသဘောတူကြပေမဲ့တယောက်ပေါ်တယောက်ထောက်ခံပြောဆိုတာမျိုးတော့ဆက်မလုပ်ကြတော့ပါဘူး ISIS အဖွဲ့ကကဘာမြေပေါ်ကနေအ мян ဆုံးနဲ့အပြင်းထန်ဆုံးဖယ်ရှားပြရမှာဖြစ်ပြီးရွေးချယ်စရာမရှိဘူးလို့လက်ရှိအချိန်ထိထိခါပြေးနေတဲ့ Donald Trump ကပြောပါတယ်နောက်သတင်းပတ်မှာ Primary Party တွင်ပထမရွေးချယ်ပွဲကျင်းပဖို့ရှိတဲ့ Wisconsin ပြည်နယ်မှာ CNN ရုပ်သံသတင်းဌာနကကမ္ဘာကထပြုစီစဉ်တဲ့ Town Hall မေးမြန်းဆွေးနွေးပွဲအတွင်း Mr. Trump ကအဲ့ဒီလိုပြောသွားတာပါလက်ရှိအချိန်ထိဆိုရင်ပါတီညီလာခံကုစရယ်မဲ့အရေးအတွက်ဒုတိယအများဆုံးရထားတဲ့Texas ပြည်နယ်ထက်လူတော်မှာ Ted Cruz ကအမေရိကန်အနေနဲ့လေကြောင်းအင်အားကိုပထမဆုံးအပြည့်အဝအသုံးပြုတင်ပြီးတော့အဲဒီနောက်မှာခါတပ်ဖွဲ့တွေကိုလက်နက်ခရမ်းတပ်ဆင်ပေးပြီး ISIS အဖွဲ့ကိုတုတ်တင်စေမယ်လို့ပြောပါတယ်။ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကစ်စစ်ကတော့ပင်လယ်ကွေ့နိုင်ငံတွေဘိုးဘီပူပေါင်းပါဝင်စေရေးအပါအဝင်ညွန်ပေါင်းချင့်ကပ်မှုနဲ့ ISIS အဖွဲ့ကိုချေမှုန်းရေးပြောဆိုပါတယ်။ယူကော့ဘဝင်သူအရေးအတွက်ပုံများခဲ့တဲ့ပထမရွေးချယ်ပွဲအစောပိုင်းကာလတွေတုန်းကနိုဝင်ဘာလယူကော့ပွဲအတွက်သူတို့ထဲကဘယ်သူပဲပါတီကိုစားပြုသမရလောင်းဖြစ်ဒီဖြစ်စေအဲ့ဒီလူကိုထောက်ခံမယ်လို့အားလုံးကဂတိပြုပြောဆိုမှုပါတယ်။ဒါပေမဲ့လည်းအခုတော့အဲ့ဒီဂတိပြုချက်အတိုင်းလုံးဝလုပ်ပါမယ်ဆိုတာမျိုးဆက်မပြောကြတော့ပါဘူး
။ရှားနဲ့ချီတဲ့ရွှေပြောင်းဒုက္ခတွေနဲ့ Greece ရဲ့အကြမနစ်ကခရယံဖြစ်ပွားခဲ့ရာ Greece နိုင်ငံ မြောက်ပိုင်းနယ်စပ်မှာ Greece လေတွေကကင်းလဲနေပါတယ်။အများစုကစီးရီးယားနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေဖြစ်ပြီးတော့ Macedonia နိုင်ငံတွင်ဝင်လို့မရအောင်ပိတ်ဆို့ခံရရသူတွေပါ။ယာယီစခန်းတွေမှာလာရောက်ခိုလုံကြဖို့ဆိုတဲ့အစိုးရအမိန့်ကို Indomini ရွာနေမှာယာယီစခန်းချနေကြတဲ့ထောင်နဲ့ကြီးတဲ့ရွှေပြောင်းဒုက္ခသည်တွေကလိုင်နာကြခြင်းမရှိပါဘူး။တစ်ချိန်တည်းမှာပဲအရှေ့အလယ်ပိုင်းနဲ့တောင်အာဖရိကဘက်ကဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုဥရောပဘက်ကနှိမ်နှင်းနေမှုအပေါ်ဆန့်ကျင်ဆန္ဒပြမှုတွေလည်းတိုးလာနေပါတယ်။အနောက်ဥရောပတိုက်အတွင်းငြိမ်းချမ်းတဲ့ဘဝနဲ့ချမ်းသာကြွယ်ဝဖို့ဆိုတဲ့အခွင့်အလမ်းတွေရှာဖို့မက်ဆီဒိုနီးယားနဲ့ဘော်လကန်ဒေသတွေကိုသွားခွင့်ပြုဖို့ဆိုတဲ့တောင်းဆိုချက်နဲ့ဒေသရင်းယထာလမ်းတွေကိုရက်အတော်ကြာအောင်ရွှေ့ပြောင်းဒုက္ခသည်တွေကပိတ်ဆို့ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU အဖွဲ့ဝင်တွေကတူရကီနိုင်ငံနဲ့ပူးပေါင်းပြီးတော့နိုင်ငံရေးခွန်လွန်ခွင့်အရေးအချင်းနဲ့မပြည့်စုံသူတွေကိုနေရက်ပြန်ဖို့လုပ်ကိုင်နေချိန်မှာပဲတူရကီကနေအနောက်အုပ်စုတွေစီကိုထွက်ပြေးလာတဲ့ဒုက္ခသည်တွေသိသိသာသာကြာဆင်းသွားတယ်လို့ဥရောပသမဂ္ဂကဘရပ်ဆဲလ်မှာပြောပါတယ်။ဥရောပသမဂ္ဂရဲ့ခေလွန်ခွင့်နဲ့ကန့်ညင်မှုရှိတဲ့ Greece နိုင်ငံတွင်းကရွှေပြောင်းဒုက္ခသည်တွေကိုပြန်ခေါ်ဖို့ကိစ္စနဲ့အနောက်နိုင်ငံတွေဘက်ကိုဝင်ရောက်လာတဲ့ဒုက္ခသည်တွေကိုရပ်တန့်သွားအောင်လုပ်ဖို့တူရကီဘက်ကသဘောတူညီခဲ့ပေမဲ့ခုချိန်ထိတော့အကောင်အထည်မဖော်ရသေးပါဘူ
း။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဗိုလ်ဒူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာချင်းချောက်မှုပိုတိုးလာနေတဲ့ကိစ္စဆွေးနွေးဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားကောင်းဆောင်ပြီးမနေ့ဖြန်ကြာတာပရီနေ့ဝါရှင်တန်မြို့တော်မှာတွေ့ကြတဲ့အခါဆွေးနွေးချက်အများစုဟာတရုတ်နိုင်ငံနဲ့ပတ်သက်တာဖြစ်ပါလိမ့်မယ်။ဒီတဲ့ဘက်ဝါရှင်တန်မြို့တော်မှာကျင်းပမဲ့နျူကလ িয়ার လူညိုရင်းဆိုင်ရာထိပ်သီးစည်းဝေးပွဲပြင်ပမှာအမေရိကန်သမ္မတဘရက်အိုဘားမားဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တောင်ကိုရီးယားသမ္မတဖာကွန်နေတို့တွေ့ဆုံဆွေးနွေးမှာပါပြီးခဲ့တဲ့ဇန်နဝါရီလမှာမြောက်ကိုရီးယားက၄ချိန်မြောက်နျူကလ িয়ার ဆန်တက်မှုလုပ်တဲ့အတွက်ကုလသမဂ္ဂကပြင်းထန်တဲ့တံခတ်ရည်ယူမှုတွေကိုချမှတ်ခဲ့ပြီးခဲ့တဲ့ကဆိုရင်အခု၃ပွင့်ဆိုင်ထိပ်သီးအစည်းအဝေးဟာပထမဆုံးပါမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဆိုင်ရာအစီအစဉ်ကိုဆွလွတ်ဖို့ရပြင်းထန်တဲ့တံခတ်ရည်ယူမှုတွေချမှတ်တဲ့နည်းလမ်းကိုပဲလုပ်သွားကြဖို့အမေရိကန်နဲ့အာရှမှာအမိတ်တွေအခိုင်အမာပြောထားကြတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့အမေခွန်းတွေကရှိနေပါတယ်။တရုတ်နဲ့မြောက်ကိုရီးယားအကြားစီးပွားရေးအရတူမတူတဲ့ဆက်ဆံရေးရှိတဲ့ကြောင်းလူညိုရေးကောင်စီဆုံးဖြတ်ချက်ကဒီကိစ္စကိုအထူးဦးစားပေးထည့်သွင်းထားကြောင်းမြောက်ကိုရီးယားကြီးတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုဆက်ရှိသွားဖို့မျှော်လင့်နေကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကန်ကအင်္ဂါနေ့မှာပြောပါတယ်။ကုလသမဂ္ဂကတံခတ်ရည်ယူမှုအသစ်တွေချမှတ်ဖို့မှာအမေရိကန်ကတရုတ်နဲ့အနီးကပ်လက်တွဲလုပ်ခဲ့တာပါ။မြောက်ကိုရီးယားကုန်သွယ်မှု90ရာခိုင်နှုန်းဟာတရုတ်နိုင်ငံကိုသွားတာဒါမှမဟုတ်တရုတ်ကိုဖျက်သွားတာကြောင့်ဒီနိုင်ငံတကာတံခတ်ရည်ယူမှုတွေကိုတရုတ်ကလိုက်နာအကောင့်ထည့်ဖို့ဘူးဟာအထူးအရေးကြီးတဲ့အချက်ဖြစ်မြင်ကြပါတယ်
။ပါကစ္စတန်နိုင်ငံပြည်내အုပ်ချုပ်ရေးမှူးတယောက်ကိုလုကြံတပ်ဖြတ်ခဲ့တဲ့လူကိုတေတံပြစ်ဒဏ်စီရင်တဲ့အပေါ်တက်ကြွလှုပ်ရှားသူတွေကလျှက်မြောက်ဖြစ်အစ္စလာမဘတ်မြို့မှာဆန့်ကျင်ဆန္ဒပြနေကြပါတယ်။ဖျားသခင်ကိုထိခိုက်စော်ကားတဲ့ဆိုတဲ့ဥပဒေတွေကိုပြောင်းလဲပြင်ဆင်ဖို့ကြိုးစားခဲ့တယ်ဆိုပြီးအုပ်ချုပ်ရေးမှူးဆလမ်ဒါစီယာကိုလုကြံတပ်ဖြတ်ခံခဲ့ရတာပါ။ပါကစ္စတန်နိုင်ငံရဲ့လူဦးရေထူထပ်ဆုံးဖြစ်တဲ့ပန်ဂျပ်ပြည်내အုပ်ချုပ်ရေးမှူးကိုမူတက်စကွာဒရီက2017ခုနှစ်မှာလုကြံတပ်ဖြတ်ခဲ့တာပါ။လူသက်သမားမူတက်စကွာဒရီကိုထောက်ခံသူတွေကတော့ဖျားသခင်ကိုထိခိုက်စော်ကားတယ်ဆိုတဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲဖို့ခွင့်မပြုပါဘူးဆိုတဲ့အချက်နဲ့သူတို့ရဲ့တောင်းဆိုမှုတွေကိုအစိုးရကလက်မခံမခြင်းဆက်လက်ဆန္ဒပြသွားမယ်လို့ဆိုပါတယ်။ဒါအပြင်လုံခြံခံရတဲ့အုပ်ချုပ်ရေးမှုကခုခံကာကွယ်ပေးထားသူလည်းဖြစ်ဖျားသခင်ကိုထိခိုက်စော်ကားတယ်လို့စွပ်စွဲခံထားရသူလည်းဖြစ်တဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးကိုလည်းကြိုးပေးကွပ်မြတ်ဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။အစိုးရကမျိုးရင်းလက်ကင်ဖုန်းလိုင်းအားလုံးကိုပိတ်လိုက်တယ်လို့ဆန္ဒပြတဲ့နေရာကိုနိုင်ငံရဲ့တခြားနေရာကလူတွေလာပြီးတော့ပူပေါင်းလို့မရအောင်လမ်းတွေကိုပိတ်ဆို့လိုက်တာကြောင့်အစ္စလာမဘတ်ကတချို့နေရာကယုံတဲ့စီးပွားရေးလုပ်ငန်းတွေအနောက်ရှက်ဖြစ်နေရပါတယ်။ခန့်မှန်ဆန္ဒပြမှုတွေစတင်ဖြစ်ပွားခဲ့တဲ့တနင်္ဂနွေနေ့မှာပဲနိုင်ငံအရှေ့ပိုင်းကလဟိုးမြို့ကအစ္စတာပွဲတော်ကျင်းပနေချိန်မှာအသေးခံပုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လူ82ယောက်ထက်သေဆုံးသွားပါတယ်။သေဆုံးသူအများစုကခရီးယန်ဘာသာဝင်တွေဖြစ်ကြပါတယ်ရှင်
။ထိုင်းနိုင်ငံဟာနိုင်ငံရေးခွန်လွန်ခွင့်ရဖို့ကြိုးစားသူတွေနဲ့ဒုက္ခသည်တွေကိုဖမ်းဆီးတာတွေပြန်ပို့တာတွေပို့တိုးလုပ်ပြီးတော့မကြသေးခင်နှစ်တွေအတွင်းပိုပြီးတင်းမာတဲ့မူဝါဒတွေကျင့်သုံးခဲ့တယ်လို့လူခွင့်ရင်ဒုက္ခသည်ဆိုင်ရာအရက်ဖက်အဖွဲ့အစည်းတွေကပြောကြပါတယ်။ဒီလိုလုပ်တာဟာ2014ခုနှစ်မှာစစ်တပ်ကအာဏာမသိမ်းခင်ကတည်းကပဲလို့လည်းဆိုပါတယ်။ဒါပေမဲ့တရုတ်နိုင်ငံသားနိုင်ငံရေးခွန်လွန်ခွင့်ရဖို့ကြိုးစားသူတွေနဲ့အစိုးရစန့်ကျင်သူတွေပေါ်ပိုပြီးတင်းတင်းမာမာလှုပ်ဆောင်တာကလူခွင့်ရေးအဖွဲ့တွေသတိပြုမိစရာဖြစ်လာတာပါ။ဒါဟာနိုင်ငံရေးခွန်လွန်ခွင့်ရဖို့ကြိုးစားသူတွေနဲ့ဒုက္ခသည်ဆိုင်ရာထိုင်းနိုင်ငံရဲ့မူဝါဒတွေပေါ်ဩဇာလွှမ်းမိုးဖို့တရုတ်ကပိုပြီးလုပ်လာတာလို့ပြောကြပါတယ်။ နိုင်ငံရေးခွင့်လွန်သူအဖြစ်တရားဝင်သတ်မှတ်ခံရဖို့မျှော်လင့်ခြင်းနဲ့အများအပြားကမ္ဘာလက်ခီးတဲ့ဗီဇာနဲ့ဝင်လာတဲ့ဒုက္ခသည်တွေဟာအထူးသဖြင့်တောင်အာရှဒေသကဖြစ်ပြီးသူတို့မူရင်းအရမှာလူနည်းစုတွေဖြစ်ကြပြီးတော့ဖိနှိပ်အုပ်ချုပ်ခံရမယ့်အရေးကနေထွက်ပြေးကြသူတွေပါ
ဘရာဇီးလ်နိုင်ငံရဲ့အကြီးဆုံးနိုင်ငံရေးပါတီကြီးဟာသမ္မတဒါလမာရော့ဆော့ဖ်ရဲ့လက်ရှိအာဏာရအလုပ်သမားပါတီနဲ့မဟာမိတ်ဖွဲ့ထားတာကိုအဆုံးသတ်လိုက်ပါတယ်။တဟသမ္မတရော့ဆော့ဖ်ကိုလွတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းပြီးရာထူးကနေဖယ်ရှားဖို့နောက်တဆင့်ပိုပြီးနှိကပ်သွားစေရာဖြစ်ပါတယ်။ဘရာဇီးလ်ဒီမိုကရက်တစ်လှုပ်ရှားမှုပါတီ PMDB ကအစိုးရဝန်ကြီး6ဦးနဲ့ဖက်ဒရယ်အစိုးရဝန်ထမ်း600လောက်နှုတ်ထွက်သွားကြပြီလို့ PMDB ပါတီကအင်္ဂါနေ့ကပြောပါတယ်။သမ္မတရော့ဆော့ဖ်ဟာအစိုးရရဲ့ဘဏ္ဍာငွေကိုမမှန်မကန်လုပ်မှုနဲ့ဘဏ္ဍာရေးဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့ဆိုရဲဆွဆွဲချက်နဲ့သူ့အပေါ်အယုံအကြည်မရှိအဆိုးတင်သွင်းပြီးရာထူးကနေဖယ်ရှားသွားနိုင်ဖို့ဘရာဇီးအောက်လွှတ်တော်ကလှုပ်ဆောင်နေတာပါအခု MPDB ပါတီဝင်တွေနှုတ်ထွက်မှုဟာသမ္မတအတွက်ရာထူးကနေဖယ်ရှားခံရဖို့နောက်ဆုံးအဆင့်ကိုရောက်သွားစေတာဖြစ်တယ်လို့2014သမ္မတရွေးကောက်ပွဲမှာသမ္မတရိုဆက်ကိုအရေးနှိမ်ခဲ့တဲ့အထက်လွှတ်တော်အမအာဆီယိုနာဗစ်ကပြောပါတယ
်နိုင်ဂျီးရီးယားသမ္မတမိုဟမ္မဒူဘူဟာရီရဲ့လက်အောက်မှာစစ်တပ်ဟာဘိုကိုဟာရမ်အဖွဲ့ကိုနှိမ်နင်းတာမှာကြီးမားတဲ့အောင်မြင်မှုတွေရထားတယ်လို့နိုင်ဂျီးရီးယားကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်အကြမ်းဖက်ဖွဲ့တချို့ကတင်ထားတဲ့နေပြည်အများစုကိုစစ်တပ်ကပြန်သိမ်းထားပြီလို့ကာကွယ်ဝင်ကြီးအငိမ့်စားဘူယိုကြီးဒန်အာလီကဒီကနေ့ပြောတာပါဘိုကိုဟာရမ်အဖွဲ့ဟာအများအပြားပျောက်ကြားစစ်နဲ့တိုက်နေရတဲ့အဆင့်အထိရော့ကျသွားပြီလို့ဆိုပါတယ်တမရတက်လာပြီးဒီနေ့အတွင်းမှာပဲအခြေအနေပြောင်းလဲသွားတဲ့အကြောင်းအရင်ကဆိုရင်ပြည်နယ်3ခုအရှေ့ပိုင်းဒေသတစ်ခုလုံးဟာအကြမ်းဖက်ဝါဒီတွေလက်ထက်မှာရှိနေခဲ့ကြောင်းအခုဆိုရင်ဒေသဆိုင်ရာဥချိုရေးနှစ်ခုလောက်ပဲကျန်တော့ပွဲရှိတယ်လို့ကာကွယ်ဝင်ကြီးဒန်အာလီကပြောပါတယ်အကြမ်းဖက်ဝါဒီတွေကိုစံပီစာတက်တော်တွေကနေနှစ်လသုံးလအတွင်းစစ်တပ်ကရှင်းထုတ်နိုင်မယ့်အခြေအနေရှိတယ်လို့လည်းဝန်ကြီးအာလီကပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရင်ဦးဆုံးတော့မြန်မာနိုင်ငံမှာနှစ်ပေါင်း50ကျော်အတွင်းပြည်သူရွေးချယ်တင်မြှောက်တဲ့သမရသည့်ဦးထင်ကျော်ရဲ့ဂတိသစ္စာပြည်ဝဲအကြောင်းကိုတင်ပြပေးပါမယ်ဒီမိုကရေစီစံနှုန်းတွေနဲ့ကန့်ညီပြီးပြည်သူလူထုစင်တာနဲ့တင့်တော်မဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးကိုဦးစားပေးဆောင်ရွက်သွားမယ်လို့နှစ်50ကျော်အတွင်းပထမဦးဆုံးအယက်သားသမရအဖြစ်ဒီကနေ့ဂတိသစ္စာပြုလိုက်တဲ့သမရဦးထင်ကျော်ကပြောဆိုလိုက်ပါတယ်။ဒါအပြင်ငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစစ်ရင်နဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကြိုးပမ်းသွားမယ်လို့လည်းသမရဦးထင်ကျော်ကသူ့ရဲ့မိန့်ခွန်းမှာပြောဆိုလိုက်တာပါ။ပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့သမရရဲ့ဂတိသစ္စာပြုဝဲအခမ်းအနားကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံတော်ခင်ဆိုးဝင်းကနေပြည်တော်ကနေသတင်းပေးပို့ထားပါရရှင်
။ကောင်းပါပြီ။ဒီကနေ့ကျင်းပတဲ့သမရကျင်းသစ္စာကျင်းစုပွဲမှာပြည်ထောင်စုလွှတ်တော်နာယကရှေ့မှောက်ကျင်းသစ္စာကျင်းစုပြီးသမရဦးထင်ကျော်က3မိနစ်ပဲကြာတဲ့မိန့်ခွန်းကိုအခုတို့ပြောဆိုလိုက်ပါတယ်
။ဒီနေ့ဒီအချိန်မှာ၄နဲ့စွာတင်ပြလိုတဲ့အချက်တခုရှိပါတယ်။ဒီအချက်ကတော့မကြာမီကပဲကျွန်တော်ဟာနိုင်ငံတော်သမ္မတအဖြစ်ဂတိသစ္စာပြုခဲ့ပြီဖြစ်ပါတယ်။အဲ့ဒီဂတိသစ္စာကိုထိမ့်သိမ်းစောင့်ရှောက်ရမယ်တာဝန်ရှိကြောင်းကိုလည်းအစဉ်သတိချနေမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လည်းဆောင်ရွက်ရမယ်တာဝန်ရှိပါတယ်။နေရှိလာများပြည်သူလူထုလိုလားတောင်းတနေတဲ့ဒီနိုင်ငံရေးကြီးမားချက်အကောင့်အထည်ပေါ်လာရေးအတွက်စိတ်ရှည်သီးခံပြီးဆောင်ရွက်သွားရမှာကိုလည်းသိနာလည်ထားပါတယ်နေကုန်းကျုပ်အဖြစ်တင်ပြချင်တာကတော့ယခုပေါ်ပေါက်လာတဲ့ပြည်ထောင်စုအစိုးရဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်များဆန္ဒများပြည့်ဝစေရန်မမိတ်မသုံကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းအလေးအနက်ပြောကြားလိုခြင်းဖြစ်ပါတယ်နိုင်ငံသူနိုင်ငံသားအားလုံးချမ်းမြေ့သာယာစွာနဲ့မိမိတို့ဘဝလမ်းကြောင်းကိုဖြောင်တန်းစွာရှောက်လန်းနိုင်ကြပါစေ
လူရင်းတော်ရှင်နဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ပဲ့ကင်သူဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်မှုနဲ့ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်ကိုအကြံပြင်းချပြသွားတာဖြစ်ပါတယ်သမရဒုသမရနှစ်ဦးအပြင်ဒေါအောင်ဆန်းစုကြည်အပါအဝင်ပြည်ထောင်စုဝန်ကြီး18ဦးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေလည်းဒီကနေ့ပြည်ထောင်စုလွှတ်တော်မှာဂတိသစ္စာပြုကျန်းသစ္စာကျင်းဆိုခဲ့ကြပါတယ် ဒီကနေ့ကျင်းပတဲ့အခမ်းအနားကိုတက်ရောက်လာသူမြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတာဝန်ကြီးရိုလန်ကိုဗီယာကတော့မြန်မာပြည်သူတွေရဲ့အောင်ပွဲအဖြစ်ဂုဏ်ယူဝင်မြောက်ကြောင်းအခုလိုပြောဆိုလိုက်ပါတယ်
Well, as I was saying, the European Union is very happy today because it is yet another step.
ဒီနေ့ပြည်တော်စုတို့တော်ကိုရောက်နေကြသူတွေအားလုံးနဲ့ပြည်သူတွေအားလုံးကပျော်ရွှင်နေကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒီနေ့ကျန်းသစ္စာကျင်းဆိုတဲ့သမ္မတအစ်နဲ့သူ့ရဲ့အစိုးရအဖွဲ့ကမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းဖြောင့်ပြူးအောင်လို့လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တခြားဒီဆောက်ဆဲနိုင်ငံတွေမှာကြုံရတယ်လို့ပဲတခါတလေမှာတော့မြန်မာနိုင်ငံမှာလည်းစင်ခေါ်အကဲဆမ်းမှုတွေနဲ့လည်းကြုံတွေ့နိုင်ပါတယ်။
သမရဦးထင်ကျော်ရဲ့အကိုကြီးဦးညံစိုးကလည်းသမရဦးထင်ကျော်ပြောဆိုတဲ့မိန့်ခွန်းအပေါ်မြန်မာပြည်သူလူထုကထောက်ခံကြိုဆိုကြလိမ့်မယ်လို့မျှော်လင့်ကြောင်းအခုလိုပြောဆိုလိုက်ပါတယ်
။ဒီနေ့ဦးထင်ကျော်ပြောတဲ့မိန့်ခွန်းကလည်းကျွန်တော်ဒီထဲမှာလာပြီးတော့လွတ်တွဲထဲမှာနေတဲ့လူတွေရောအပြင်အပြေတော်စုလူသားအကုန်လုံးလာဝန်သားကြတဲ့သဘောရှိပါတယ်။လက်ကုတ်တွေလည်းတစ်ခါလုံးကိုတစ်ခါလည်းဆွညံသွားတာပဲ။ကျွန်တော်ဒီနေ့လည်းဟိုတိုင်းပြည်ပြည်သားတွေအပေါ်မှာဦးထင်ကျော်တို့အဖွဲ့ရဘလို့သဘောထားလဲသူဘလားဘာလို့ဆောင်ရမလဲဆိုတာပြောတာကိုကြားလိုက်ရတဲ့အတွက်ကြောင့်ပို့ပြီးတော့ကျွန်တော်အနေနဲ့အထူးဝမ်းမြောက်ကြောင်းပြောလိုပါတယ
်ဒီကနေ့ကျင်းပတဲ့သမရကျန်းသစ္စာကျင်းဆိုပွဲအခမ်းအနားချောချောမွေ့မွေ့အထမြောက်ရေးအတွက်စီစဉ်ညွှန်ကြားပေးခဲ့တဲ့ပြည်အောင်စုလွှတ်တော်ညွှန်ကြားရေးမှူးချုပ်ဦးကျော်စိုးကတော့သမရတဲ့ဦးထင်ကျော်ရဲ့လူရင်းတူရှင်းမိန့်ခွန်းအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောဆိုလိုက်ပါတယ
်လိုအပ်ချက်မရှိအောင်တော့တနင်္လာကျူးစားဆောင်ရွက်ခဲ့ပါတယ်ဒီနေ့သမရကြီးပြောကြားသွားတဲ့မိန့်ခွန်းအနေနဲ့ကတော့လိုအပ်တဲ့အဓိကလိုအပ်ချက်အနည်းချုပ်ကိုပဲအဓိကပြောကြားသွားတယ်လို့ကျွန်တော်တို့ယူဆပါတယ
်။သမရကျန်းသစ္စာကျင်းဆိုပွဲအပြီးမှာတော့သမရဦးသိန်းစိန်ကသမရအိမ်တော်မှာသမရဦးထင်ကျော်ကိုအဆောင်ရောင်နေနဲ့အတူတာဝန်လွှဲပြောင်းပေးအပ်ခဲ့ပါတယ်။အနှစ်90ကျော်ကြာစစ်စိုးရအဆက်ဆက်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာလူမှုအများစုရဲ့ထောက်ခံမှုနဲ့ပေါ်ပေါက်လာတဲ့အယက်သားသမရတိဦးထင်ကျော်အစိုးရအနေနဲ့နိုင်ငံပြန်လည်ထူထောင်ရေးမှာစိန်ခေါ်အကဲဆတ်မှုတွေအများကြီးနဲ့ရင်ဆိုင်ရမှာဖြစ်တဲ့အတွက်ပြည်သူလူထုကပူးပေါင်းပါဝင်ကြဖို့ကိုလည်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်ရှင်
။သမရတိဦးထင်ကျော်ရဲ့ဂတိသစ္စာပြုပွဲအကြောင်းကို VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်ဆိုးဝင်းတင်ပြခဲ့တာပါရှင်။အခုတော့သမရဦးထင်ကျော်ဒီကနေ့ပြောကြားခဲ့တဲ့မိကုံပေါ်လွှတ်တော်အမတ်တွေနဲ့ပြည်သူတို့ချို့ရဲ့အမြင်သဘောထားတွေကိုလည်းတင်ပြပေးပါမယ်။ဒီနေ့လွှတ်တော်မှာကျင်းပတဲ့သမဏသစ်ဂတိသစ္စာပြုပွဲမိကုံးမှာသမဏသစ်ဦးထင်ကျော်ကအမျိုးသားရင်ကြားစစ်ရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံတရားပေါ်လာဖို့နဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်အတန်းကိုတိုးတက်မြင့်မားလာစေရေးကိုလာမယ့်9နှစ်အတွင်းလှုပ်ဆောင်သွားမယ်လို့ဂတိပေးခဲ့ပါတယ်။သမဏသစ်ရဲ့မိကုံးနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့လူထုရဲ့အမြင်တွေကိုနေပြည်တော်မှာတင်ပြယူနေတဲ့မေခတ်ကစူးစီးတင်ပြထားပါတယ်ရှင်။
စစ်အစိုးရအဆက်ဆက်နှစ်ပေါင်း90ကျော်အုပ်ချုပ်လာခဲ့တဲ့မြန်မာနိုင်ငံမှာပြည်သူအများစုဆန္ဒနဲ့ရွေးကောက်တင်မြှောက်လိုက်တဲ့အယက်သားအစိုးရတဲ့ရဲ့ဒီကနေ့ပေါ်ထွန်းခဲ့ပြီဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ကဂရီးသစ္စာဆိုပြီးနောက်မိန်ကွန်းပြောတာမှာအခုလိုထည့်သွင်းပြောဆိုခဲ့တာပါ။ဒီပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွန့်နဲ့ကန့်ညီတဲ့ဖွဲ့စည်းပုံခြေကံဥပဒေတရဖြစ်ပေါ်လာရေးအတွက်လှုံ့ဆော်သွားမယ်လို့လည်းကတိပေးခဲ့ပါတယ်။အခုပေါ်ပေါက်လာတဲ့ပြည်အောင်စုအစိုးရအဖွဲ့အနေနဲ့ပြည်သူလူထုရဲ့မျှော်လင့်ချက်များနဲ့ဆန္ဒများပြည့်ဝဖို့မမိတ်မတုံစူးစမ်းသွားမယ်လို့လည်းကတိပေးခဲ့ပါသေးတယ်။ဒီမိန်ကုံးကိုပြည်သူအများစုနဲ့လွတ်တော်ကိုယ်စားလှယ်အများစုကတော့ဝမ်းမြောက်စွာကြိုဆိုခဲ့ကြပါတယ်။အပြောင်းလဲတစ်ခုအနေနဲ့စတင်ပြောင်းလဲမှုတွေရဲ့နောက်မှာစိန်ခေါ်မှုတွေကလည်းသမရတစ်ကိုကြိုဆိုနေပါတယ်။ဒါတွေကသမရတစ်အနေနဲ့ဘလို့ရင်ဆိုင်မလဲဆိုတာကမေကုံးထုတ်စရာတစ်ခုဖြစ်ပါတယ်။အဖက်ဖက်ကအားနေနေတဲ့စီးပွားရေးလူမှုရေးတွေကိုဒီ9နှစ်အတွင်းမှာမြင့်တင်နိုင်ဖို့ဆိုတာခက်ခဲလွန်းတဲ့ပုံစံတစ်ပုဒ်ကိုတွေ့ရသလိုပါပဲဒါတွေကိုကြော်ဖြတ်ဖို့လာမယ့်9နှစ်အတွင်းလုံလောက်ပါမလားဆိုတာနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့အခုလိုပြောဆိုလိုက်ပါတယ
်လူနာကြီးပြောထားတဲ့အချက်ပေါ့နော်၃ချက်ကိုတော့မှတ်မိပါတယ်ပထမဆုံးအမျိုးသားရင်ကြားစီဒုတိယတော့ပြည်တွင်းရင်းဆိုင်ပေါ့နော်တတိယတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ဆောင်စုပူးပေါင်းရေးအဲ့ဒီပုံမှာသူ့အနေနဲ့အစွမ်းကုန်စူးစမ်းသွားမယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်ကျွန်တော်တို့ကလည်းအဲ့ဒါကိုအားရဝန်တာထောက်ခံပါတယ်လက်တွေ့မှာတော့เนาะကျွန်တော်တို့နိုင်ငံရဲ့စင်ကိုချက်အများကြီးဟိုတစ်ဆင့်မိတစ်ဆင့်သွားမှာဖြစ်ပါတယ်အထိုက်လျောက်တော့ဟိုပြီးပါလိမ့်မယ်ဒါပေမဲ့ဒီလောက်များတဲ့စင်ကိုမှုကြီးများတဲ့ဟာကို၅နှစ်သက်တမ်းမှာလုံနိုင်ဖို့ဆိုတော့မဖြစ်နိုင်ပါဘူးဒါပေမဲ့သူရဲ့စူးစမ်းမှုပေါ်မှာမူတည်ပြီးတော့ပြည်သူတွေရဲ့ဝိုင်းဝန်းထောက်ခံမှုမှာမူတည်ပြီးတော့အကျိုးရလာကောင်းနေတော့ထိုက်တဲ့တဲ့တော့ရလာမယ်လို့တော့မြင်ပါတယ်နော်
အေပေတဲရနေ့ကနေစတင်တာဝန်ထမ်းဆောင်မဲ့သမရဦးထင်ကျော်အနေနဲ့သူပေးခဲ့တဲ့အမျိုးသားရင်ကြားစီရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးစတဲ့ဂရိစကားတွေအတိုင်းအကောင့်တွေဖော်နိုင်မှုတိုင်းရင်းသားတွေဘက်ကမျှော်လင့်နေကြပါတယ်သူတို့လိုချင်နေတဲ့ဖက်ဒရယ်ပြည်ထောင်စုကိုအကောင်းဆုံးဖော်ဆောင်နိုင်ပါမလားဆိုတာကိုလည်းစောင့်ကြည့်နေကြပါတယ်
ကျွန်တော်ထင်တာကတော့အရင်တော့အရင်သမရရဲ့ဟို first space လို့မဖြစ်စေချင်ပါဘူးပြောတော့ပြီးတော့ပဲအကောင့်ထဲမှာပေါ်နိုင်တဲ့ဟာလည်းအများကြီးရှိတာပေါ့နော်ဒါပေမဲ့ဒါအယတအစိုးရအယတရဲ့သမရဆိုတော့ကျွန်တော်ကြိုးဆိုတယ်ပြီးရင်ပထမမင်းကုန်းမှာပြောတဲ့ခက်အတိုင်းနဲ့တကယ်အကောင့်ထဲပေါ်နိုင်ပါစေလို့တော့စန္ဒပြုလို့ရပြီးရင်အဲ့ဒီအကောင့်ထဲအတိုင်းပဲကျွန်တော်တို့ဒီတိုင်းတာပါတယ်လည်းလက်တွဲဆောင်ရွက်သွားပါမယ်ဥပမာအမျိုးသားရင်ကြားစေးကိစ္စတွေပေါ့နော်ဒီတင်းချင်းဆိုင်ကိစ္စတွေပြီးရင်ဒီမိုကရေစီဖက်ဒရယ်ကိစ္စကျွန်တော်တို့အားလုံးပါဝင်ပူးပေါင်းဆောင်ရွက်မှရမှာပါကျွန်တော်တို့လည်းပူးပေါင်းပါဝင်ဖို့အသင့်ဖြစ်ပါတယ
်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကအမျိုးသားလွတ်တော်ကိုလည်းဆိုင်းဝမ်းလိုင်ခန့်ကတိုင်းရင်းသားတယောက်အနေနဲ့အခုလိုရင်ဖွင့်ခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုကော်မတီဝင်ဦးညံဝင်းကတော့ဒီကနေ့ဟာပြည်သူတွေအောင်ပွဲနေ့တစ်နေ့ဖြစ်တာကြောင့်နောက်လာမယ့်စိန်ခေါ်မှုတွေကိုလည်းပြည်သူတွေနဲ့အတူကြော်ဖြတ်သွားမယ်လို့အခုလိုကြုံဝါခဲ့ပါသေးတယ်
တကယ်အရေးတော်ပုံရဲ့အောင်ပွဲပါပြည်သူလူထုရဲ့အောင်ပွဲပါအခုလိုပဲပြည်သူနဲ့ NLD ပူးပေါင်းပြီးတော့ဆောင်ရွက်ရင်ကျွန်တော်တို့လူချင်းနဲ့ပန်းနိုင်ကိုရောက်မှာပါကျွန်တော်တို့အထူးကလူချင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးရတယ်အောင်မြင်မယ်လို့ယုံကြည်ပါတယ်အတိုးဆုံးနဲ့အရေးကြီးဆုံးအချက်ကငြိမ်းချမ်းရေးပါသူပြောတဲ့မိကောင်းပါအဲ့ဒီငြိမ်းချမ်းရေးဆိုတာဟာဒီမိုကရေစီနဲ့လက်ဆိုင်တဲ့ဖွံ့ဖြိုးတိုးတက်မှုအားလုံးနဲ့ဆိုင်ငြိမ်းချမ်းရေးမရှိဘဲနဲ့ဂျန်တဲ့ဟာတွေကအောင်မြင်မှုခဲရင်ပါ
သမရတစ်တပွဲကိုလာရောက်လေ့လာတဲ့ဦးအောင်ကျော်စန်းကတော့သမရအပေါ်သူ့အမြင်ကိုခုလိုပြောပြခဲ့ပါတယ်
။တကယ်တော့ကျွန်တော်တို့တွေကအားပေးတဲ့သူတွေပါ။ဒီနေ့ဒီပွဲလေးကိုအဓိကလာတက်ဖြစ်တဲ့အကြောင်းကလည်းဒီနေ့လူမျိုးအဖြစ်ထွက်လာဖို့အတွက်တကယ်ကိုပဲနှစ်ကာလပေါင်းမြောင်များစွာကြိုးစားအားထုတ်ခဲ့တဲ့သူတွေနဲ့သမရကြီးတို့ဂုဏ်ပြုဖို့လာတာပါ။အဓိကအဖြစ်သမရကြီးနေနဲ့ဗာလေးလဲသူဦးစားပေးပြီးထည့်ပြောသွားလဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေကိုသူပြင်မယ်ဆိုတာလေးလည်းဒီအဓိကပြောသွားတယ်လူရင်း point လေးတွေကိုအဓိကထားပြီးတော့ဟိုတော်တော်တုတ်တုတ်နဲ့လူရင်းလေးထိမိအောင်လို့တုံးသွားတယ်ကျွန်တော်တို့နေနေကတော့တော်တော်လေးဟို2000အားရဖြစ်မိပါတယ
်သမရဥထင်ကျော်အတွက်လာမယ့်5နှစ်တာအတွင်းမှာစိန်ခေါ်မှုတွေအကဲဆတ်မှုတွေနဲ့ရင်ဆိုင်ကြုံတွေ့လာနိုင်မယ်လို့အများစုကတုံ့တက်နေကြပါတယ်စစ်ပွဲတွေနဲ့လုံပန်းနေတဲ့ဖွံ့ဖြိုးမှုနောက်ကျနေတဲ့မြန်မာနိုင်ငံအတွက်ပြည်တွင်းငြိမ်းချမ်းရေးရဖို့ဦးစားပေးလှုံ့ဆော်ဖို့လိုအပ်နေတယ်လို့ထောက်ပြမှုတွေလည်းရှိနေပေမဲ့တပ်ပိုင်းဆိုင်ရာနဲ့ညှိနှိုင်းနိုင်မှာမလားဆိုတာကလည်းသမရအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ရက်လည်းဖြစ်နေပါသေးတယ်ကြီးမားတဲ့ပြည်သူတွေရဲ့မျှော်လင့်ချက်တိုင်းရင်းသားတွေရဲ့လိုအပ်ချက်အပေါ်သမရဥထင်ကျော်အနေနဲ့ဘယ်လိုကင်တွယ်သွားမလဲပေးထားတဲ့ကတိတွေအတိုင်းဘယ်လောက်ထိလှုံ့ဆော်နိုင်မလဲဆိုတာကိုတော့ဆက်လက်စောင့်ကြည့်ရအောင်ပါဖြစ်ပါတယ်ရှင်
သမဒဥထင်ကျော်ဒီကနေ့ပြောကြားခဲ့တဲ့မိကုံပေါ်လွှတ်တော်အမတွေနဲ့ပြည်သူတို့ချို့ရဲ့အမြင်သဘောထားတွေကိုမြေခတ်တင်ပြခဲ့တာပါရှင်။တစ်ဆက်တည်းမှာပဲသမဒဥထင်ကျော်ရဲ့မိကုံပေါ်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်သဘောထားကိုလည်းတင်ပြပေးခြင်းပါတယ်။နိုင်ငံတော်သမဒတဲ့မိကုံပါဂတိကဝတ်များနဲ့ပတ်သက်လို့ဘလောက်ထိလက်တွေ့ဆောင်ရွက်နိုင်မလဲ။ဘာတွေအခက်အခဲကြုံရနိုင်တယ်လဲ။ဆိုတဲ့အပေါ်မှာတိုင်းရင်းသားခေါင်းဆောင်တွေနိုင်ငံရေးပါတီတွေရဲ့အမြင်ကို VOA သတင်းတော်ကိုမိုးစောကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးမှာအရေးပါတဲ့သမိုင်းဝင်နေ့တစ်နေ့အဖြစ်ပြည်တွင်းပြည်ပမှာဝေဖန်သုံးသပ်ကြသလို250ကျော်ကာလအတွင်းမှာပထမဆုံးအယက်သားသမရတစ်ကဂရိသစ္စာပြုပြီးတာဝန်သစ်ကိုလက်ခံရယူခဲ့တာဖြစ်ပါတယ်။အယက်သားသမရတစ်ဦးထင်ကျော်ကပြည်တော်စုလွှတ်တော်မှာပထမဆုံးပြောကြားတဲ့မိန့်ခွန်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့မူဝါဒတွေနဲ့ပြည်သူ့ဘဝမြန်မာရေးဆိုတာတွေကိုအလေးပေးပြောကြားခဲ့ပါတယ်။
ယခုအစိုးရသည်အနေဖြင့်အောက်မူဝါဒများဖြစ်တဲ့အမျိုးသားရင်ကြားစစ်ရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုပေါ်ပေါက်ရေးနဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်တန်းတိုးတက်မြင့်မားရေးတို့ကိုအကောင့်ထဲပေါ်ဆောင်သွားမှာဖြစ်ပါတယ်
ဒီချက်တွေအပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွန်းတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးကိုဆောင်ရွက်ရမယ့်တာဝန်ရှိကြောင်းနဲ့ပြည်သူလူထုလိုလားတောင်းတနေတဲ့ဒီနိုင်ငံရေးရည်မှန်းချက်တွေကိုစိတ်ရှည်တီးခံပြီးဆောင်ရွက်သွားဖို့ကိုလည်းနားလည်ထားကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။နိုင်ငံတော်သမ္မတသည့်ရဲ့မိန့်ခွန်းအပေါ်မှာကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြကကြိုဆိုကြောင်းပြောဆိုပါတယ်။
ကျဲပြည်တော်စုစိုးရိမ်ရှေ့ရှုတဲ့တုံးတော့ပါတော့တယ်အဲ့ဒါတော်တော်ကောင်းပါလေအဲ့ဒါအတိအကျလည်းကြားတယ်အချက်တစ်ခုဖြစ်တယ်ရှားကိစ္စရဒီမှာလည်းပြည်ပြည်ပြောင်းလဲရင်တတ်တယ်ဆိုလို့ဆောင်းသွားဖို့ရည်တမ်းတဲ့သဘောနဲ့ပြောသားတာကြားသိရတော့ဝန်တာပါလေကျေဆိုပါလေ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တော့စိန်ခေါ်ချက်တွေရှိနိုင်ကြောင်းဒေါက်တာတူးကြကတုံ့တက်ပါတယ
်ဒီနှစ်တော့ရှိဖွဲ့စည်းပုံပြင်ဆင်ဖို့ကလွတ်တော်တွင်းမှာတော့ဒီတီတီမီမီလုံနိုင်မယ်ဆိုသိမဖြစ်မိဘူးကြာ။ဘာလို့လဲဆိုတော့ရှင်လေတူး6ကခံနေတယ်လေ။ဘုံမှာလေတူး6ခံနေတဲ့ခါကျတော့အဲ့ဒါဒီအခုဒီပြည်ကြောင်းလေးတမားတယ်အနေနဲ့ပေါ့နော်။ဒ democracy ပြတ်တော့တဲ့နေနဲ့တော့ဒါပြင်းချင်းပါပဲလေဒါပေမဲ့ဒေသချောက်ကိုဖြစ်ဖြစ်ရရပြင်းနိုင်လိမ့်မယ်ဆိုကျွန်တော်ပြောသေးလို့ကြာဒါကြောင့်တရားဟောတော့ဒါလစ်တော်ပြပါနဲ့တို့တဲ့အများကြီးကျူးစားဖို့လိုအပ်တယ်လို့ကျွန်တော်အဲ့လိုယူဆကြ
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လေးကလည်းသူ့အမြင်ကိုအခုလိုပြောဆိုပါတယ
်။ဒီတမန်ကြီးဦးထင်ကျော်ပြောသွားတဲ့မိန့်ခွန်းကိုချုပ်ကြည့်မယ်ဆိုရင်ပေါ့နော်။အချက်တစ်ခုကိုအဓိကထားပြီးပြောသွားပါတယ်။ဘူအားဖြင့်တော့ဒီဥစ္စာလုံးဝကြိုဆိုရမယ်ထင်တာပါ။ဘယ်လောက်ထိလောက်ကိုင်းနိုင်မလဲဘယ်လောက်ထိကိုကျွန်တော်ကြိုးပမ်းခွင့်ရှိမလဲဆိုတာတော့ NLD ပါတီနဲ့ဒီတူတရာလုံးရဲ့ဆုံးညီမှုပေါ်မူတည်နေလိမ့်မယ်။နောက်တမတော်ရဲ့ဥပပဝင်မှုဘလောက်တိုင်းတာတိတိုးတက်ဖြစ်ထွန်းလာမလဲဆိုတော့အနေထားကိုလည်းချင့်တွေ့ရမယ်လို့ပဲမြင်ပါတယ်ခင
်ဗျာ။စခိုင်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့နိုင်ငံတော်သမ္မတသေးရဲ့မိန့်ခွန်းအပေါ်မှာအခုလိုထောက်ပြပြောဆိုပါတယ်
။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်တမတော်နဲ့နော်အမျိုးသားညီညွတ်ရေးတည်ဆောက်ဖို့လိုတယ်။တိုင်းသားပါတီတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အငြင်းချမ်းရေးရအောင်သူတို့အပေါ်မှာယုံကြည်ကြအောင်တကယ်ရဲရဲဝံ့ဝံ့ဖက်တဲ့စီတော်မှုစနစ်ကိုတွားဖို့ဟာလားကျဆင်းနေရဆိုတော့အလုံးနဲ့ပြက်ပြပြမှုလို့ရဲအဲ့ဒါကြောင့်ဘာပြောပြောကျွန်တော်တို့ဟိုဒါကိုအကောင့်တဘိုးနဲ့တဘောနဲ့ကြိုးဆိုပါရဲအဲဖွဲ့စည်းပုံကိုပြင်ဆင်နိုင်အောင်ကြိုးစားဖို့နဲ့အမျိုးသားရင်ကြားစည်းရေးကတစ်ချက်နော်ငြိမ်းချမ်းရေးပန်းနိုင်ပြီးတက်လာနိုင်အောင်ဒါတွေကစွန့်ဆောင်နိုင်ရင်တော့အကောင့်ဆုံးပဲလို့ကျွန်တော်ကညွှန်လင်းပါရစေနော်
ဒီကနေ့ပထမဆုံးပြောဆိုလိုက်တဲ့နိုင်ငံတော်သမ္မတသေးရဲ့မိန့်ခွန်းဟာ2မိနစ်ခွဲတာတာလောက်တာရှိပြီးအစိုးရသေးရဲ့မူဝါဒတွေပြည့်ပြည့်စုံစုံဖော်ပြတာမျိုးမရှိတဲ့အတွက်အားမရသူတွေရှိတယ်လို့ကြည်ကြည်လင်းလင်းနဲ့အစိုးရသေးရဲ့အဓိကဆောင်ရွက်မဲ့လုပ်ငန်းတွေကိုဖော်ပြတယ်လို့လည်းထောက်ပြတာတွေရှိနေပါတယ်ဒီကနေ့ဂရီးသစ္စာပြုပြီးသမ္မတတာဝန်ကိုလွှဲပြောင်းရယူခဲ့တဲ့ဦးထင်ကျော်ဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်တာဝန်ထမ်းဆောင်မဲ့ကိုရောက်မြောက်သမ္မတလည်းဖြစ်ပါတယ်
သမရဦးထင်ကျော်ပြောခဲ့တဲ့မိကွန်းပေါ်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုကိုမိုးစောစူးစီးတင်ပြခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သတင်းရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့တည်ရင်ချင်းချုပ်ကိုကိုချောသိန်းကကြေညာပေးมาဖြစ်ပါတယ
်နိုင်ငံတော်သမ္မတပြည်ရွေးချယ်ခံထားရတဲ့ဦးထင်ကျော်အပါအဝင်ဒုတိယသမ္မတ2ဦးနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဒီကနေ့ပြည်ထောင်စုလွှတ်တော်နိုင်ငံကရှိမှာကတိသစ္စာပြုကြပါတယ်ကျန်းသက်စာချုပ်ဆိုပြီးတဲ့နောက်သမ္မတဦးထင်ကျော်ကပြည်ထောင်စုလွှတ်တော်မှာသူ့ရဲ့ပထမဆုံးမိန့်ခွန်းကိုပြောပါတယ်အစိုးရသည့်အနေနဲ့အမျိုးသားရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုပေါ်ပေါက်ရေးနဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်တန်းတိုးတက်မြင့်မားရေးတို့ကိုအကောင့်ထဲဖော်ဆောင်သွားမယ်လို့သမ္မတဦးထင်ကျော်ကပြောပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်တွေစံထားတွေပြုဝါစီဖို့မမိတ်မတုံကြိုးပမ်းဆောင်ရွက်သွားပါမယ်လို့လည်းသမ္မတဦးထင်ကျော်ကကတိပြုပြောဆိုသွားပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာလေဆိပ်နဲ့မြေထားဘူတာယုံဘုံခွဲတိုက်ခိုက်မှုတွင်တေဆုံးသွားသူအရေအတွက်စုစုပေါင်းကိုဘယ်လ်ဂျီယံအစိုးရက32ယောက်ဆိုပြီးတော့အရေအတွက်ရှော့ချပြင်ဆင်ပြီးတော့ထုတ်ပြန်လိုက်ပါတယ်။တေဆုံးတဲ့လူစင်းထဲမှာဘုံခွဲသူ3ယောက်ကိုဖယ်ပြီးတော့ပြင်ဆင်ထုတ်ပြန်လိုက်တာပါ။အရင်ကတော့တေဆုံးသူစုစုပေါင်း35ယောက်ရှိတယ်ဆိုပြီးတာဝန်ရှိသူတွေကစီရင်ထုတ်ပြန်ထားပါတယ်။ IS အစိုးရအဖွဲ့ကိုချိန်မှုဖို့လူတွေဆိုတာ Republican Party ကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေသူ3ဦးကြားအင်္ဂါနေ့ညစကားစစ်တိုးပွဲတွင်သဘောတူကြပေမဲ့တယောက်ကိုတယောက်ထောက်ခံပြောဆိုတာမျိုးတော့ဆက်မလုပ်ကြတော့ပါဘူး။ISIS အဖွဲ့ကိုကဘာမီဘော်ကနေအမြန်ဆုံးနဲ့အပြင်းထန်ဆုံးဖယ်ရှားပြရမှာဖြစ်ပြီးရွေးချယ်စရာလမ်းမရှိဘူးလို့လက်ရှိချိန်ထိထိတ်ကပြေးနေတဲ့ Donald Trump ကပြောပါတယ်။ CNN ရုပ်သံသတင်းဌာနကကမ္ဘာခရီးပြုစီစဉ်တဲ့တောင်းဟောမေးမြန်းဆွေးနွေးပွဲတွင် Mr. Trump ကအဲဒီလိုပြောသွားတာပါ။ယာနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေနဲ့ဂရီရတပ်ဖွဲ့အကြားမနေ့ကခက်ရန်ဖြစ်ပွားခဲ့တဲ့ဂရီနိုင်ငံတောင်ပိုင်းဒေသမှာဂရီရတပ်ဖွဲ့ဝင်တွေကင်းလက်စောင့်ကြံနေပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကုချောသိန်းကကြေညာပေးခဲ့တာပါရှင်ဒီညနေအစည်းအဝေးထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanno ဖြစ်ပါတယ် View American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်နောက်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ line 2 meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.